ိုင်းဝန်ဆိုင်ခင်ဗျာအခုမြန်မာနိုင်ငံမှာမကြသေးမီကပြီးဆုံးသွားတဲ့ညဉ့်ရဲ့ထိပ်ကြီးဆွေးနွေးပွဲထိပ်ကြီးလို့ခေါ်တာကတော့တကယ်အဆုံးဖြတ်ပြနေတဲ့ပုဂ္ဂိုလ်တွေတက်တယ်လို့ဆိုပြီးတော့ခေါ်ကြတာပေါ့လေဆိုတော့ဒီဆွေးနွေးပွဲနေပြီးတော့တချို့ကအကောင်းမြင်တယ်နည်းနည်းအရွေ့သဘောရှိတယ်လို့ပြောကြတယ်ဆွမ်းချုံပြီးတော့ပြောမယ်ဆိုရင်ပထမဆုံးအရင်တည်းအမျိုးကြမဟုတ်ပြန်နည်းနည်းများထူကြမှုရှိလားခင်ဗျာတူတက်တဲ့ဘက်က
ထူကြမှုတော့ရှိတယ်လို့ပြောရမယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့ခုကအဆုံးဖြတ်ပြီးနိုင်တဲ့ခေါင်းဆောင်တွေတစ်ဖက်က10ဦးစီတဲ့စီဝေးတော့လုတ်တဲ့ခါကျတော့ဒီအရင်ကမှယူကြတော့လုတ်နေတဲ့အန်စီစီဝေးနေတော့မတူဘူးမတူတော့အဆုံးဖြတ်ပိုင်ခွင့်အနေထားနေကြည့်လို့ရှိရင်တော့သူကထိရောက်မှုရှိတယ်လို့ကျွန်တော်ပြောရ
ဆိုတော့အကြောင်းများအချင်းဘယ်လိုအချက်လက်တွေကိုသူသဘောတူခဲ့တယ်လဲသဘောတူဖို့ဆုံးဖြတ်ကြတယ်လဲဆက်လက်ဆွေးနွေးဖို့ဆုံးဖြတ်ကြတယ်လဲဆိုတာလည်းနည်းနည်းပြောပါခင
်ဗျာ။တော့ရေဘူးကြအချင်းတတ်မှတ်တာခုနှစ်ချက်ရှိတယ်။အဲဒီခုနှစ်ချက်ကမှအရေးကြီးဆုံးနှစ်ချက်ကတော့သဘောတူလို့မရအောင်ဖြစ်တယ်။နော်။အချက်ကတော့အဲဒီတတ်မှတ်တော့ခဲ့ရနေပြီးတောင်းဆိုတဲ့မခွက်ချက်ရေးပေါ့နော်။မခွက်ချက်ရဆိုတဲ့ issue တစ်ခုရ။နောက်တစ်ခုကစစ်တပ်က single army ပေါ့လေစစ်တပ်တစ်ခုတည်းရှိရမှာဆိုတော့အဲ့ဒီကောင်တစ်ခုကသူတို့မကြည့်လဲဘူးမကြည့်ရတော့အတိပယ်ကအရေးကြီးဆုံး issue တစ်ခုကိုသူတို့ကလုံးဝ stand လို့မရဘူးလို့ကျွန်တော်တို့ပြောလို့ရ
အဲ့ဒီ stand လို့မရတဲ့ issue တစ်ခုကိုမကြောက်ခင်မှာတူတက်ခဲ့တဲ့ဆွဲအပိုင်းကဘယ်သူအကြောင်းညာအချင်း stand လို့ရခဲ့တဲ့အပိုင်းတွေရှိတယ်ဆိုတော့အဲ့ဒါကိုနည်းနည်းပြောပါဦ
းသူ stand လို့ရတဲ့အပိုင်းတွေကတဲ့အနေနဲ့သူတို့ကပြောတာဒီမိုကရေစီကိုအခြေခံတဲ့ဖက်ဒရယ်စနစ်ကိုသွားမယ်ဆိုတဲ့ဥစ္စာကိုသူတို့ကသဘောတူတယ်။နောက်တစ်ခုကတော့ကိုယ်ပိုင်ကြားတန်းခွင့်ရဒီမိုကရေစီကိုအာမခံတဲ့စနစ်တစ်ခုကိုသူတို့သွားမယ်လို့အဲ့ဒါလည်းသူတို့လက်ခံတယ်။နောက်တစ်ခုကပြည်နယ်နဲ့အဲဒီတိုင်းဒေသတွေအတွက်ကိုလည်းသူတို့ကပါဝါရှယ်ရင်အဲ့ဒါကိုရည်ဝရအောင်သူတို့ကလက်ခံတယ်။နောက်security ဒီကောင်စီဒီစီရေးတဲ့ခေါ်ရလုံခြုံမှုပေါင်းစည်းရေးအစုမှလည်းတို့ကဒီအလဲတို့ဆွေးနွေးမယ်ဆိုတော့သာသဘောတူ
ကျွန်တော်အဤအဓိကအခက်အခဲဖြစ်နေခဲ့တဲ့မခွဲထွက်ရေးနဲ့တခုတည်းသောတက်မတော်ဖြေးကိုဆွေးနွေးမှာပါအဓိကအဲ့ဒါမဆွေးနွေးကြရင်အခုကျွန်တော်ပြောရတဲ့အခုတွေ့လာအခုခုနကကိစ္စတွေသဘောတူကြမယ်တိုက်ပွဲတွေကဆက်လက်ဖြစ်နေသေးရဲ့ကြာ on the ground မှာအဲ့ဒါကြတော့
တိုက်ပွဲဖြစ်နေရတဲ့အကြောင်းရင်းကတို့ကဒီအဲ့ဒီနေရာနေချလာတဲ့ GMC ကျုပ်ခေါ်တဲ့ဥစားပေါ့ Ceasefire Joint Monitoring Committee ပေါ့အဲ့ဒီအဖွဲ့အစည်းကတော့အလုပ်မလုပ်နိုင်လို့ပဲဖြစ်တယ်အရေးအကြီးဆုံးဖြစ်တဲ့နေနေပိုင်းခြားကတ္တမှုတွေတော့မလုပ်နိုင်ဘူးနောက်ပြီးCode of Conduct လို့ခေါ်တဲ့သူစီရင်ဥပဒေတွေ Public Area ပေါ့ဗျာအဲ့ဒီဟိုတက်ခါမှုတက်ခါမှုရှိတဲ့ area တွေမှာရှိတဲ့လူတွေဘယ်လိုကန့်တယ်ဆိုတော့ကိစ္စအဲ့ဒါကြီးကိုတို့ကလိုက်လာဒီလောက်ဆိုင်တာမရှိဘူးအဲ့ဒါတော့တိုက်ပွဲရသွားဖြစ်နေ
ဟုတ်ကဲ့အပြည့်အခက်ရဆေးကြီးကြမှုကော်မတီရဲ့အကန့်တွေသိပြီးတော့မထျောက်သေးလို့ပါခင်ဗျာ
အကျဉ်းသားဆိုရင်သူကတက္ကသိုလ်မှလည်းသူမထျောက်ခဲ့ပါဘူးခင်ဗျာအဲ့ဒါတော့
ဟုတ်ကဲ့ဆိုတော့ကျွန်တော်အဓိက stumbling block ဖြစ်နေတဲ့အဓိကနှစ်ချက်ကိုကျွန်တော်ဒါပြောချင်ပါသေးဘူးမခွဲထွက်ရေးဆိုတဲ့ကိစ္စဆိုတော့ပြည်တော်သူကခွဲထွက်ရေးဆိုတဲ့မူဟာဒါရပေါ်မှာလည်းရှိရတကယ်တမ်းတိုင်းသားကလူချင်းကြလို့လားဆိုရကြည့်ကြသူကျွန်တော်မေ့ချင်ပါတယ
်ဒီဘူးရားဖြင့်ကျွန်တော်ကျွန်တော်ဒီပမာကြီးစိုးတဲ့အစိုးရတွေသူတို့တော်လာနေတဲ့အဖွဲ့ရှိတယ်ဟာအရင်တော့အလိုမျိုးသူတို့အဲ့ဒီလုံဝလွတ်လိုက်ကြီးသူတို့လက်လွတ်လိုက်လွတ်လိုက်တယ်တော်တော်ကြာနေပြီလို့ကျွန်တော်ထင်တယ်အရင်တော့ကတော့အခုဒီကချင်ပြည်မယ်လည်းတော့ကချင် Independence Army စတင်ရလဲစခဲ့တာ SSIA အဲ့ဒါ Russian State Independence Army ဆိုသူကလွတ်လိုက်ကိုဥတီကြီးလုတ်ခဲ့တဲ့တော်လိုင်းအဖွဲ့ကြီးဖြစ်တယ်။ဒါပေမဲ့အခုကျတော့သူကဒီ regional အနေထားအရခွဲထွက်နိုင်တဲ့အနေထားကသူကမပေးဘူး။အဖြစ်အဆိုင်ရာအနေထားကတော့မပေးဘူးဖြစ်နေတယ်။မပေးတဲ့အခါကျတော့သူကခွဲထွက်ရင်လည်း endorse လုပ်မဲ့လက်ခံမဲ့နိုင်ငံလည်းမရှိတဲ့အတူဆက်တယ်မူကသူတို့အတောင်ဆုံးဆိုပြီးသူကဒါကိုယူကြည့်လက်ခံလာတာ။
ဟုတ်ကဲ့
အဲ့ဒါတော့သူတို့ဖက်ဒရယ်မူပဲတောင်းနေ
ဟုတ်ကဲ့အဲ့ဒီတော့ဘာဖြစ်လို့ဒီမခွဲထွက်ရေးခွဲထွက်ရေးကိစ္စမှာသဘောတူညီရရှိရညီညာရေးအတွက်အခက်အခဲဖြစ်နေရတယ်လေတိုင်းရင်းသားတွေကလည်းဒါကိုမလိုတော့ဘူးငါတို့ဖက်ဒရယ်ဆိုရင်ကျေနပ်တယ်ဆိုမူအားဖြစ်နေပဲဒီမိုကရေစီအခြေခံတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတာသဘောတူညီကြပြီးဖြစ်ရတာနဲ့ခွဲထွက်မခွဲထွက်ဆိုတာဟာဘာကြောင့်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်နေရပါသလဲအခက်အခဲဖြစ်နေရတယ်
အမသာအရင်မကြည့်ဘူးအခုဒီလုံခဲ့တာ3-4ရက်လောက်ကဘိုးချုပ်ကြီးရောက်ဖြစ်ပေါ့ဒီဒီ RCSS ဒီစံတလိုင်းဖွဲ့ဒီရဲ့ဘုရားထားလဲဆိုတော့ပြောတော့ကျွန်တော်ကဒီခွဲထွက်ခွင့်ထက်ကျွန်တော်ဘယ်လိုပေါင်းစည်းနေဆိုတော့ရည်ရွယ်ချက်နဲ့ကျွန်တော်လာပြီးစကားပြောတယ်ခွဲထွက်ဆိုကျွန်တော်အလုံးလုံးတိုက်တယ်လားမဟုတ်ဘူးဒါပေမဲ့သမရောကသူတို့ဟိုဟိုကြည့်မြင်အောင်လိုက်ပါတော့။သူကမခွဲထွက်ရေးဆိုတော့အဲ့ဒီသူကကင်ပြီးရောဟိုစပွဲပေါ်သူကတင်လာတာ။သူကတပွားကမမှန်ကန်ဘူးလို့တိုင်းရင်းသားတွေကအဲ့လိုမြင်တာ။အဲ့လိုလှုပ်ရှင်းအားဖြင့် DNC ဆိုအခြေခံနဲ့နေတဲ့ဆွေးနွေးပွဲကိုဖျက်လို့ဖျက်ဆီးလုပ်တယ်လို့သူကအဲ့ဒါအဲ့လိုဆွဆွဲတယ်ခင
်။အော်ဆိုတော့တကယ်တော့ဒါတမနောဘကလက်လင်ချိုးရဲ့အပေါ်စီးလုတ်တယ်ဆိုတဲ့သဘောကိုမခံညားတာတိုင်းရတာအဓိကအ
ဲ့လိုသဘောမျိုးလဲပါတယ်နောက်တစ်ခုကလည်းဒီ1940နဲ့ရှစ်ခုကျွန်တော်တို့ယူနီယံတော်ဘာမပါဗျာဒီတော်စုမြန်မာနိုင်ငံတော်ဖွဲ့စည်းတဲ့အချိန်မှာတော့လည်းကျွန်တော်အဲ့ဒီအခွင့်အရေးကပါပြီးသားဖြစ်နေအဲ့ဒါကြောင့်မို့ဖွဲ့စည်းလို့ချုပ်ဖို့အချိန်ကောင်းဘူးတယ်မှာခွဲထွက်ခွင့်အပိုက်တွေပဲသူကပါလာဆိုတော့ဒီ1948ခုပြည်တော်စုကိုဒီတော့တော့တို့ကစိတ်ပါလက်ပါပေါ့ဗျာဟို voluntary တို့ကတော့ပါဝင်ရတာအတင်းတွန်းထိုးပြီးလုပ်တာမဟုတ်ပဲကိုကကိုကစိတ်ပါလို့သူကလုပ်တာအဲ့ဒီအခွင့်အရေးကိုအခုဒီဗိုလ်ချုပ်ကြီးမြောက်လာဒါအောင်ကျားတို့ဆွတ်လွှတ်ရမယ်လို့သူကပြောတယ်ရှင်မသူလက်ထက်မှာလည်းစက်တဲ့အခွင့်အရေးတွေကိုအာမခံထားတဲ့ဟိုမူကလည်းလုံးဝမရှိသေးဘူးဒီကိစ္စတွေကိုပြောတာကိုတို့ကလက်မခံနိုင်လို့အဲ့ဒါကိုတို့ကလက်မခံဘူးလို့ပြောတာ
ဆိုတော့ဒီဟာတကယ်တမ်းအစ်စ်သားထက်အပေါ်ယံအပြောအဆိုအကင်တွင်နဲ့ပတ်သက်တဲ့ကိစ္စတခုလိုပဲကျွန်တော်သတ်မှတ်လို့ရပါလားအ
ဲ့လိုသတ်မှတ်လို့ဖြစ်သွားမှလည်းဒါကြောင့်လို့လဲဆိုတော့လူတွေကခွဲထွက်မှုအတွက်တို့ကစကားပြောနေတာမဟုတ်ဘူးဘယ်လိုပေါင်းစည်းမလဲဆိုတဲ့အတွက်တို့ကစကားပြောနေတာ
ဟုတ်ကဲ့နောက်ပြီးတော့28ဥပဒေထဲမှာအခန်း30ပေါ့လေခွဲထွက်ပိုင်ခွင့်ဆိုတာလည်းပဲတိုင်းတဲ့ဘက်ကလည်းတစ်ခါမှတုံးမယ်လို့မပြောခဲ့ဘူးအဲ့ဒါဘာတက်တာအဆုံးကြလဲဆိုရင်ကျွန်တော်ထင်တာဗိုလ်ချုပ်နေဝင်အကြောင်းပြပြီးတော့ရမဲရှာပြီးအနာပင်ဖို့အတွက်သာအထောက်အကူဖြစ်ခဲ့တဲ့ပုံမှလို့ထင်ပါတယ
်ကျွန်တော်ဒီလိုမြင်လို့ရပါတယ်ဘာလို့လဲဆိုတော့တကယ်တော့အဲ့ဒီ1948ခုမှာရှိခဲ့တဲ့အခွင့်အရေးချုပ်ဖို့အခြေခံဥပဒေမှာသူကအဲ့ဒီမျိုးထွက်ထားရင်လက်သက်ပဲဖြစ်ပြီးအဲ့ဒီတိုင်းသားတွေပဲကလည်းအဆုံးပြုဖို့တခါမှစဉ်းစားရဘူးဗိုလ်ချုပ်နေဝင်ကတော့သူကအဆုံးချတာပေါ့နော်
ဆိုတော့နောက်တစ်ချက်ကတော့တခုရီးသောတက်မတော်ဖြစ်ရေတခုရီးသောတက်မတော်ဖြစ်ရေကိစ္စနဲ့ပတ်သက်လို့ကဘာများအခက်အခဲရှိသလဲဘယ်နိုင်ငံမှာမှတာတိုင်းသားလူမျိုးတစ်ခုစီတက်မတော်တစ်ခုစီထားရဲဆိုတာလည်းမစင့်တော်ပါဘူးသူတို့ဒေသအဆိုင်ရာရဲလို့ပါလို့ရှိရပါဗျာအခုကြတော့အဲ့ဒါဘာကြောင့်အခက်အခဲဖြစ်နေရပါလဲပမာကျွန်တော်
အခက်အခဲရတယ်ကတော့မဖြစ်ဘူးလို့ကျွန်တော်ထင်တယ်ဒါပေမဲ့တို့ကဒေသစပွဲပွဲမှာထိုင်ပြီးသူပဲကိုပဲတို့ကဖဲရီကိုလုံးမပြပဲနဲ့တို့ကတယောက်တယောက်မှန်းတဲ့တယောက်တယောက်ပြောနေတာလို့ပြောရတာဒီကျွန်တော်စကားပြောမှုတဲ့တိုင်းရင်းသားတောင်းဆောင်တွေကဆိုလို့ရှိရင်တို့ကပြောတာကျွန်တော်တို့ okay အဲဒီနေ့တခုစီရဲ့ interior ကဒီတွင်းကိုအဲတိုင်းတော်ရဲ့ညမှာတို့ရဲ့တပ်ဖွဲ့ပဲတို့ကတို့ရှိမယ်ရှိပြီးဒီလုံချုံကြီးပဲတို့ကန်သွားမယ်ဒါပေမဲ့အလုံးနဲ့ဆိုင်တဲ့ဒီပြည်တော်စုတက်မတော်ဖြစ်တဲ့ခါကျရင်တို့အဲဒီမှာတို့အချိုးကျပါဝင်လို့အစင်းလေးရှိတာပေါ့ဆိုတော့ဒီပမာလူများစုအုပ်စီးရဲ့တက်မတော်တစ်ခုထက်တကယ်ဟိုဒီပြည်တော်စုသားတွေအလုံးပါဝင်တဲ့တက်မတော်တစ်ခုဖြစ်ဖို့တို့ကလိုလားလို့တို့ကတောင်းဆိုနေတာဆိုတဲ့ခါကျတော့ကျွန်တော်ထင်တာဒါအပေးယူလို့ဖို့လူတွေအပန်းလို့ကျွန်တော်ထင်တာ
ဟုတ်ကဲ့အဲ့တော့အပေးယူလုံနိုင်ဖို့ကလည်းပဲအပြန်အလှန်ယုံကြည်မှုကအခုတော့လည်းနည်းနည်းပူစီကြတယ်လို့ယူဆရင်ရမလားပါပဲပူပြီးတော့ဒါထက်ပူပြီးတော့ကောင်းဖို့လိုသေးတယ်ပေါ့
ဒီထက်အများကြီးပူလို့ဖို့လိုတယ်တကယ်တော့ဒီတိုင်းရင်းသားတွေကကြက်နေပြီး initiative လုပ်တဲ့အဲ့ဒီအစိုးရကတမတော်ပဲ10ယောက်ဒီဘက်ဒီတိုင်းရင်းသားတွေပဲ10ယောက်နဲ့ဟိုဆုတ်ဖြတ်နေတဲ့လူတွေတွေ့ပြီးတခါကြမလို့တကယ်ကောင်းတဲ့အခြေအနေမှာဒါမှမဟုတ်အဲ့ဒီဝေဒုကြီးမြောင်လာဒီအဖွဲ့မင်းတို့မှလည်းသူကအဲ့ဒီ RCSS ကိုတိုက်ခိုက်တာတော့ကျွန်တော်လည်းပိုက်ကြည့်နေမှာမဟုတ်ဘူးဆက်လို့လုပ်ရင်ပါညာအဲ့ဒါကြီး SEO ကိုအတုံးချပြီးတတ်ချက်နဲ့ညှက်ချက်ဆိုသူက LNU ပြသွားတာထက်တဲ့ခါကျတော့သူကအလုံးမဖြစ်ဘူးသူကဖြစ်သွားတာနောက်တစ်ခုကလည်းအဲ့ဒါပြီးတဲ့နောက်ပိုင်းမှာသူကအေးဝေးမတက်ပဲနဲ့သူကအင်းလေးဖုန်တော့ဦးလို့ပဲတွားလိုက်အောင်ဆိုတော့ ဟိုဘိုးချုပ်ကြီးရောက်တဲ့ကလည်းပြောတာသူမတက်ဘူးသူလည်းမတက်ဘူးပေါ့ဆိုပြီးတော့လည်းမတက်ပဲနဲ့หนีไล่ได้ตัวอ่ะอย่างน้อยอ่ะดิก้าวๆไปจริงๆหนีดีลงมาเสียแล้วตัวไอ้อะลงมาตัวไม่ปิเปลี่ยนออกสุดนี้อะไรล่ะตัวน้องตกไล่ได้ตัวไอ้ไอ้รู้เยอะ
สรแล้วนะครับมาตรุจันทร์ดูสิสิใช่ไอ้มาก็ดีละฉิมนี้ชื่อตุลาไหนมั้ยลุเหมือนมาล่ะ
ตะแกโลกูโจชิเนี่ยออนไลน์อ่ะไอ้เพื่อนบ้านเมืองโนอ่ะပြောได้ปู่ซานนี่น่ะตัวไม่แทบรู้สุดเลยเนาะသာသနာနဲ့ဒီသက်လာနိုင်တဲ့အပိုင်းတော့ရှိပါတယ်။သူကလည်းလည်းရှော့ဖို့လိုမလားလို
့။အရင်သားတွေကတော့အဆုံးရှော့ဖက်ပြီ။
တိုင်းသားတွေကသူရှော့ပြီးသားပဲ။ဘာသာဘာမှမရှော့ဘူးမှန်ပြီ။